အသားအရံကွဲပြားသူ American Outlet တို့ Democratic အမအမျိုးသမီးအမကလေးကိုဝေဖန်နေတာဟာလူမျိုးရေးခွဲခြားမှုဖြစ်တယ်ဆိုတဲ့ဝေဖန်မှုတွေကိုသမ္မတ Donald Trump ကတနင်္လာနေ့ကလက်မခံဘဲပယ်ချလိုက်ပါတယ်။ကျွန်တော်နဲ့သဘောထားတူညီတဲ့သူတွေအများကြီးရှိလို့ဒီကိစ္စကိုကျွန်တော်မစိုးရိမ်ပါဘူးလို့သတင်းတောက်တွေကိုသမ္မတ Trump ကပြောလိုက်ပါတယ်။ American ပြည်ထောင်စု Israel နဲ့သူ့ရဲ့သမ္မတလုပ်ငန်းတွေကိုဂုဏ်သိက္ခာကျဆင်းအောင်လုပ်နေတယ်သူတွေလို့ဆိုပြီးလူပြည်ပုတ်တဲ့အသားအရံကွဲပြားပြီးတော်ကွဲပြားသူအမျိုးသမီးလွတ်တော်အမတ်လေးကိုသမ္မတဒေါ်နယ်ထရမ့်ကတင်းနာလေးမှာဆက်လက်ဝေဖန်တိုက်ခိုက်နေတာပါတစုံတရာသောသူကကျွန်တော်တို့နိုင်ငံနဲ့ပတ်သက်ပြီးပြဿနာရှိနေတယ်ဒီနိုင်ငံမှာမနေချင်ဘူးဆိုရင်သူတို့တွေဒီနိုင်ငံကထွက်သွားတဲ့နယ်ဆိုပြီးသမ္မတထရမ့်က Twitter မှာရေးသားပြီး Outlet of Democratic အမျိုးသမီးအမတ်တွေကိုသူတို့ရဲ့မူလစစ်မြစ်နေရာရေးနိုင်ငံတွေကိုပြန်ပြီးအဲ့ဒီကရာဇဝတ်မှုတွေကိုကင်တွယ်ဖြေရှင်းဖို့သမ္မတထရမ့်က Twitter မှာပြောနေခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းအဲ့ဒီအမျိုးသမီးအမတ်တွေထဲမှာမီနီဆိုတာပြည်နယ်ကအောက်လွတ်တော်မှအီဟောအိုမာတူဒါဆိုမာလီယာမှာမွေးဖွားခဲ့သူဖြစ်ပါတယ်။တခြားသုံးဦးတည်းကမက်ဆာချူးဆက်ပြည်နယ်ကိုစားပြုလွတ်တော်မှာအိုင်ယာနာပရက်စလီနဲ့ဆစ်ဆနာဒီအိုဟိုင်းယိုပြည်နယ်မှာမွေးဖွားခဲ့ပြီးအလက်ဇန်ဒရီယာအိုကာစီယိုကိုတက်စ်ကလူရောက်မျိုးတော်သူဖြစ်တယ်လို့ရာရှိဒါလပ်ကလည်းမစ္စဂန်ပြည်နယ်ဒီထရိုက်ဇာတိဖြစ်ပါတယ်။ဒီမိုကရက်တီကတော့လူမျိုးရေးခွဲခြားမှုနဲ့နိုင်ငံသားတမုံတူမှုတက်ရောက်တယ်ဆိုပြီးဝေဖန်နေသလိုအောက်လွတ်တော်ဥက္ကဋ္ဌနန်စီပယ်လိုစီကတော့သမ္မတရဲ့ပြောကြားချက်ကလူမျိုးရေးခွဲခြားမှုဟုတ်မဟုတ်ဆိုတာကိုအောက်လွတ်တော်မှာမဲခွဲပြီးရှုတ်ချဖို့ဆုံးဖြတ်မယ်လို့ပြောပါရယ်သမ္မတရဲ့ Republican Party ဝင်အမတ်ချုပ်ကလည်းဒီမိုကရက်များနည်းတူသမ္မတရဲ့ပြောကြားချက်ကိုဝေဖန်ကြရမှာမစ္စဂန်ပြည်နယ်အမတ် Fred Upton ကသမ္မတရဲ့ Twitter မှာပြောကြားချက်ဟာမှားယွင်းကြောင်းပြောခဲ့ပါရယ်